ရုပ်ပုံ၄အာဒံနှင့်ဧဝဘုရားခင်ဟာဒီကဘာကြီးရဲ့ပထမဦးဆုံးလူယောက်ျားနဲ့လူမိန်းမကိုဖန်ဆင်းခဲ့ပါတယ်။သူတို့နှစ်ဦးကိုအာဒံနဲ့ဧဝဆိုပြီးအမည်ပေးခဲ့ပါတယ်။ဘုရားခင်ဟာသူဖန်ဆင်းထားတဲ့အရာအားလုံးကိုအုပ်ချုပ်စီဖို့သူတို့နှစ်ဦးကိုအုပ်ချုပ်ခွင့်အာဏာအပြည့်အဝပေးခဲ့ပါတယ်။သူတို့နှစ်ဦးစလုံးဟာဘုရားခင်ရဲ့မိတ်ဆွေများဖြစ်ခဲ့ကြပြီးသူတို့နေထိုင်ကြတဲ့ဥယျာဉ်လေးအတွင်းမှာတော့ဘုရားခင်နဲ့အမြဲစကားပြောခဲ့ကြပါတယ်။အဲဒီဥယျာဉ်အတွင်းမှာရှိတဲ့အပင်တပင်ရဲ့အသီးကလွဲလို့အခြားအသီးအလုံးကိုစားသုံးနိုင်ဖို့ဘုရားခင်ကခွင့်ပြုထားပါတယ်။ဒီရုပ်ပုံဘက်ဘက်ချမ်းထဲမှာဘုရားခင်ကတမ်းမြစ်ထားတဲ့အသီးကိုစားသုံးခြင်းကြောင့်ဖရားရဲ့အမိန်ကိုမနာခံကြောင်းတွေ့ရပြန်ပါတယ်သူတို့အာဒံနဲ့ဧဝဟာအပြစ်ဆိုတဲ့အရာကိုပြုလုပ်မိကြပြီးတော့ဖရားခင်နဲ့သူတို့ဆက်ကြားမှာမိတ္တဟာယဖွဲ့ခြင်းပြတ်တောက်သွားခဲ့ပါတယ်ညာဘက်ကပုံကတော့အာဒံနဲ့ဧဝကိုဖရားခင်ကဥယျာဉ်အတွင်းကနေနှင်ထုတ်လိုက်ခြင်းအဖြစ်အပြစ်ဒဏ်ပေးခဲ့ကြောင်းတွေ့ရပြန်ပါတယ်အဲအဲ့ဒီအချိန်ကစပြီးလူသားမျိုးနွယ်အားလုံးဟာဝလင်စွာစားတောက်နိုင်ဖို့ပင်ပင်ပန်းပန်းခက်ခက်ခဲခဲနဲ့အလုတ်လုတ်ကြရပါတယ်ဒါတွေမကသေးပါဘူးဝေဒနာခံစားခြင်းများဖျားနာခြင်းများနဲ့တည်ခြင်းတရားဆိုတာတွေ့ကြုံရင်ဆိုင်ရပြန်တယ်